ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ချင်းပြည်နယ်ပလောဝါမြို့နယ်အတွက်အရေးပေါ်ဆန္ဒရိတ်ခါနဲ့ဖြည့်ဆွတ်အာဟာရ165တန်ထပ်မံပို့ဆောင်နိုင်ခဲ့ပြီးဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂဆန္ဒရိတ်ခါအဖွဲ့ WFP ကစတင်ဖြန့်ဝေနေပါပြီ။တိုက်ပွဲတွေဖြစ်နေတဲ့ပလောဝါမှာလက်မျက်ခြေကုန်စည်စီးဆင်းမှုပြတ်တောက်နေတာပါ။လမ်းတွေကမကောင်းသလိုလုံခြုံရေးလည်းမရှိတဲ့ကြားကပဲပလဝကိုအရေးပေါ်ဆန္ဒရိတ်ခါတွေထပ်ပြီးတော့ပို့နိုင်ခဲ့တဲ့အတွက်ပူပေါင်းဆောင်ရွက်ခဲ့ကြတဲ့ချင်းပြည်နယ်အပါအဝင်တာဝန်ရှိသူအလုံးကိုကျေးဇူးတင်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖင်အန်ဒါဆန်ကကြေညာချက်မှာပြောဆိုထားပါတယ်စာဝန်ကြီးရဲ့အတွက်အလုံးလုံးလို့မရတဲ့အခြေအနေဝယ်ယူသုံးဆွဲဖို့ကလည်းအခက်တွေ့နေတဲ့ပလောဝဒေသခံတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီတွေကအရေးကြီးနေတယ်လို့လည်းကြေညာချက်မှာထပ်လောင်းပြောပါရယ်။ရခိုင်လက်နက်ကင်တပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝနဲ့ဒေသတဝိုက်မှာစစ်ရှောင်9000လောက်ရှိနေပါတယ်။ဒီလူတွေအတွက်ကုလသမဂ္ဂဆန္ဒရိတ်ခါအဖွဲ့ WFP ကရိတ်ခါဇက်တိုက်ထောက်ပံ့ပို့ဆောင်နေတာမှာပြီးခဲ့တဲ့ AB 29ရက်နေ့တုန်းကတော့ WFP ရဲ့ရိတ်ခါပို့တဲ့ရင်တန်းတိုက်ခိုက်ခံခဲ့ရပါတယ်။ရခိုင်လက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တာလို့အနာပိုင်တို့ကပြောပြီးမဲ့ရခိုင်လက်နက်ကင်တပ် AA ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။